မြောက်ကိုရီးယားနိုင်ငံပေါ်ဘာသာရေးရဖိအားပေးနိုင်မဲ့အမေရိကန်ကပုံမှန်ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုချမှတ်နိုင်ရေးဥပဒေကျမ်းကိုအတည်ပြုနိုင်မှုအင်္ဂါနေ့ကရှေ့ကိုခြေတလန်းတိုးလာခဲ့ပါပြီ။မြောက်ကိုရီးယားပေါ်ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုချမှတ်ရေးသမ္မတထရမ့်အစိုးရကတောင်းဆိုနေမှုတွေကိုပံ့ပိုးပေးနိုင်မဲ့ဥပဒေမူကျမ်းကိုအမေရိကန်အောက်လွှတ်တော်ကအထူးအမှတ်အများစုနဲ့အတည်ပြုပေးလိုက်ပါတယ်။ဒီဥပဒေဟာမြောက်ကိုရီးယားကနျူကလ িয়ার ဒုံးကျည်တည်ဆောက်နေတဲ့ရန်လိုတဲ့လို့ရတဲ့ကိုပံ့ပိုးပေးနေသူတွေကိုအရေးယူနိုင်ရေးအတွက်အစိုးရကလှုပ်ဆောင်လို့တဲ့အမေရိကန်ပြည်သူတွေနဲ့မဟာမိတ်တွေကိုအကာအကွယ်ပေးနိုင်မဲ့နည်းလမ်းတစ်ခုဖြစ်ကြောင်းဥပဒေမူကြမ်းကိုပူးတွဲအစိုးတင်သွင်းခဲ့တဲ့အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ်ဒါဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လို့ရတဲ့ကိုတံပြန်နိုင်ရေးအတွက်အမေရိကန်အစိုးရကမဟာမိတ်တွေနဲ့ပူးပေါင်းပြီးလက်တွန့်ပြမယ့်အစီအစဉ်ကိုလွှတ်တော်ကထောက်ခံပေးနေတယ်ဆိုတာကဘာကိုပြတ်တက်လိုက်ခြင်းဖြစ်ကြောင်းကော်မတီဥက္ကဋ္ဌ Air Rice ကပြောပါတယ်အစ်စ်ချမှတ်မဲ့ပိတ်ဆို့အရေးယူမှုတွေအရမြောက်ကိုရီးယားနဲ့လက်နက်အယောင်းဝယ်ပြုလုပ်တဲ့နိုင်ငံတွေကိုပြစ်မှတ်ထားအရေးယူတာမြောက်ကိုရီးယားအနေနဲ့အာရမခိုင်းစင်မှုတွေကတဆင့်နိုင်ငံခြားဝင်ငွေမရနိုင်အောင်လှုပ်ဆောင်တာစတဲ့ဘာသာရေးရအထူးကြံသွားအောင်လှုပ်ဆောင်မှာဖြစ်ပါတယ်ဒါအပြင်မြောက်ကိုရီးယားကိုအကြမ်းဖက်ဝါဒလက်ခံကျင့်သုံးနေတဲ့နိုင်ငံအဖြစ်ရက်90အတွင်းတတ်မှတ်မလားမတတ်မှတ်ဘူးလားဆိုတဲ့ကန့်သတ်ချက်ကိုလည်းဒီဥပဒေကြမ်းနဲ့ပါဝင်ပါတယ်